မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတန်လျာလူနာ2ဦးနဲ့စောင့်ကြည့်လူနာ2ဦးကွယ်လွန်ခဲ့မှုမှာတော့အမျိုးသားကျန်းမာရေးနဲ့တခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့တခွဲစစ်ဆေးချက်အရကိုဗစ် -19 ရောဂါပိုးမရှိကြောင်းရှာဖွေပေးရှိပါတယ်လို့ဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနတာဝန်ရှိသူကအတည်ပြုပြောဆိုပါတယ်။စောင့်ကြည့်လူနာတွေနဲ့တန်လျာလူနာတွေမှာငကူရောဂါခံရှိတဲ့အတွက်သေဆုံးမှုလည်းဖြစ်နိုင်တယ်လို့ကျန်းမာရေးပညာရှင်ကသုံးသပ်ပါတယ်။ကမ္ဘာတဝန်းစိုးရိမ်မှုတွေမြင့်တက်လာချိန်မှာအထူးသဖြင့်နိုင်ငံတကာရောက်မြန်မာတွေပါဝင်မြန်မာပြည်သူတွေအနေနဲ့ရောဂါမကူးစက်ရအောင်ပဲအထူးဂရုစိုက်ကာကွယ်ကြဖို့လည်းတိုက်တွန်းနေပါတယ်။စုစည်းတင်ပြထားတာနားဆင်ပါရှင်။WHO ကမ္ဘာကျန်းမာရေးဖွဲ့ကြီးကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်အခုဆိုရင်တော့သေဆုံးသူပေါင်း 3,500 ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှကူးစက်ပြန့်ပွားသူပေါင်းက3,000ဝန်းကျင်အထိရှိသွားပြီဖြစ်ပါတယ်။တရုတ်နဲ့နယ်စပ်နယ်နိမိတ်ချင်းထိစပ်နေတဲ့မြန်မာနိုင်ငံမှာတော့COVID-19 ရောဂါပိုးကူးစက်မှုတရားဝင်စီရင်နေမသိရှိရသေးပေမဲ့ COVID-19 ရောဂါကူးစက်ထားမှုရှိမရှိစောင့်ကြည့်နေတဲ့လူနာ2ဦးနဲ့တန်မြောက်လူနာ2ဦးတို့ဓာတ်ခွဲကအဖြေမထွက်ခင်မှာပဲကွယ်လွန်သွားခဲ့ကြပါတယ်။အဲ့ဒီလူနာတွေကတော့ရန်ကုန်ပြည်သူ့ဆေးရုံကြီးမှာစောင့်ကြည့်ကုသပေးနေတဲ့အသက်34နှစ်အရွယ်အမျိုးသား2ဦးနဲ့လာရှိုးပြည်သူ့ဆေးရုံကြီးမှာတန်မြောက်လူနာအဖြစ်သတ်မှတ်ကုသပေးနေတဲ့အသက်50အရွယ်အမျိုးသား2ဦးအပြင်မန္တလေးမြို့ကန်တော်နဒီဆေးရုံကြီးမှာစောင့်ကြည့်လူနာအဖြစ်ကုသမှုခံယူနေတဲ့68နှစ်အရွယ်အမျိုးသမီးတဦးတို့ဖြစ်ပါတယ်။ဒီတည်ဆုံးသူတွေမှာ COVID-19 ရောဂါကူးစက်မှုကြောင့်တည်ဆုံးတာမဟုတ်တယ်လို့ဓာတ်ခွဲစစ်ဆေးချက်အရ COVID-19 ရောဂါပိုးမတွေ့ရှိကြောင်းအမျိုးသားကျန်းမာရေးဓာတ်ခွဲမှုဆိုင်ရာဌာနရန်ကုန်ကဓာတ်ခွဲအဖြေရှာဖွေတွေ့ရှိပါတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကဒီကနေ့မတ်လ9ရက်နေ့ညနေပိုင်းကနောက်ဆုံးရသတင်းထုတ်ပြန်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုရှိမရှိစောင့်ကြည့်နေစမှာပဲတည်ဆုံးသူတွေမှာ COVID-19 ရောဂါမတွေ့ရှိဘူးလို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနဗဟိုကူးစက်မှုတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုအတည်ပြုပြောဆိုပါတယ်
ဒီပေါ်တော့မှာဆိုလို့ရှိရင်ဒီမိရ68နှစ်မျိုးသမီးကတော့ဈေးထောက်ပြန်မှုကြီးလေနော်အခုကကြတော့ဟိုရက်ဆောက်ကနေပြီးတော့ဟိုရက်ဆောက်ကနေပြီးတော့ဟိုစေယုံလာတဲ့တောင်ကြီးကနေဆိုရန်ကုန်စေယုံကြီးပြီးတဲ့စေအမျိုးသားရယ်ပြီးလို့ရှိရင်စစ်တွေမှနေပြီးတော့လာရှုပ်စေယုံမှာဆက်ပြီးတော့ဆုံးသွားတဲ့နော်အဲ့ဒီအမျိုးသားရယ်အဲ့ဒီရောက်ချီရ negative ပါအဲ့ဒါလည်းဒီဟိုဒီဆုံးသွားရင်ကျွဲကြော်မှာကျွန်မသိနာပါတယ်
ဒီနေ့ကတည်းကအခုတည်းကအနလိုင်းတစ်စီးစီကြောင့်သူဆောင်းလာဖြစ်ပါတယ်။ဟုတ်ကဲ့ရှင်အဲ့တော့ဒီ3ဦးစလုံးကတော့ COVID-19 ကြောင့်တည်ဆုံးမှုမဟုတ်ဘူးပေါ့နော်။
မှန်ပြီမဟုတ်ပါဘူး။လုံးဝမဟုတ်ပါဘူး။ဟုတ်ပါရဲ့။မှားတော့ test check ပြန်လုပ်ပါရ
ဲ့။ဖြစ်ပါရှင်။အဲ့တော့နောက်ဆုံးအချိန်လေးပေါ့နော်။ဆရာမအခုဒီဆေးရုံလေးမှာဒီမြန်မာနိုင်ငံတဝမ်းပေါ့နော်။ဆေးရုံလေးမှာစောင့်ကြည့်လူနာနဲ့တန်လျာလူနာပေါ့နော်။ဘယ်လောက်လောက်များနောက်ဆုံးစီးရင်ကြံပါလဲရှင
်။အများကြီးစီးရင်ဆိုလို့ရှိရင်တန်လျာလူနာနဲ့စောင့်ကြည့်လူနာ62ယောက်ပါ။ဒီကစီးရင်ပါ။
ဟုတ်ကဲ့နောက်ဆုံးအနေနဲ့ပါဆရာမအခုဒီလိုဓာတ်ခွဲမစမ်းသပ်ခင်မှာကွယ်လွန်သွားတဲ့ပုံမှာလည်းလူလူဘက်ကစိုးမှုလေးတွေနည်းနည်းရှိတယ်ပေါ့နော်ဆရာမအဲ့တော့လူလူကိုဆရာမတို့ဗာညာသတင်းစကားပါကျင်တာရှိပါလဲရှင
်။ဟုတ်ကဲ့လူလူကိုသတင်းစကားပါကျင်တာတော့လက်ရှိမှာဆိုရင်တော့မြန်မာနိုင်ငံမှာဒီ COVID-19 ဓာတ်ခွဲတိကျတာလုံးဝမရှိကြပါဘူး။လုံးဝမရှိဘူးဆိုတော့မြန်မာနိုင်ငံမှာဒီလိုကစိုးရိမ်နေတာမရှိဘူးလို့ဆိုလို့ရမပါဘူး။ကိုယ်နိုင်ငံမှာလက်ရှိတော့စိုးရိမ်ကြတော့မရှိသေးဘူး။မရှိသေးမှလည်းငါတို့လုံးတဲ့လောက်ထက်တာလေဒီမှာတော့ customer system ကိုလည်းဟိုဆက်ပြီးတော့ဆေးရုံမြင့်ပြီးဆောင်ရွက်ဖို့လိုပါတယ်။အဲ့လိုဆောင်ရွက်တဲ့အခါမှာလည်းတူတူပြီးပေါင်းဆောင်ရွက်မှုကလည်းလိုပါတယ
်။အခုလိုမျိုးတန်မြတ်လူနာနဲ့စောင့်ကြည့်လူနာတည်ဆုံးမှုတွေအပေါ်မှာယောဂါကူးစက်ခံရလို့လားဆိုတဲ့တန်မြတ်တွေနဲ့လူလူရဲ့စိုးရိမ်ချက်တွေရှိနေတဲ့အပေါ်လူလူကိုကျန်းမာရေးပညာပေးနေတဲ့အထွေထွေယောဂါကူးအထူးကူဆရာဝန်ကြီးဒေါက်တာမိုးအောင်ကျော်နိုင်ကအခုလိုသုံးသပ်ပါတယ်
။တည်ဆုံးသွားတဲ့လူတွေမှာကတချို့ယောဂခံရှိတယ်လို့သိရတယ်ပေါ့နော်အဲ့တော့အတိတ်တွေတခုလည်းပုံပယ်တယ်သူ့မှာကကျန်တဲ့ဒီနှလုံးယောဂရှောက်ကတ်ယောဂနော်အဲ့လိုမျိုးကြီးငကိုယ်ရအခံရှိတဲ့လူတွေမှာကဒီ influencer တုပ်ကွေးယောဂပိုးဝင်တာအသက်အန္တရာယ်ရှိဖြစ်နိုင်တယ်လို့ပြောတယ်ပေါ့နော်အဲ့တော့ဒီဒီနာရီကိုစောင့်ကြည့်တဲ့အခါမှာဆရာတို့အခြေခံစစ်ဆေးတဲ့ဒီ virus ယောဂကြောင့်ဖြစ်တာလားဒီချားတာကနော်ဗိုက်ကြီးရယောဂကြောင့်ဖြစ်တာလားပေါ့အဲ့ဒါလေးကိုအကြံပြင်းစစ်ဆေးလို့ရတယ်ပေါ့ဒီသွန်းသွားတဲ့သူတွေဆူဆီးတဲ့အခါမှာဒီသွေးထဲမှာဒီဗိုင်းရပ်စ်ကြောင့်ပေါက်ပယ်တဲ့ဘက်တီးရီးယားပိုးကြောင့်ဖြစ်ရဆိုရင်တော့ဒီ COVID-19 ရောဂါနဲ့ဆက်စပ်မှုပတ်သက်မှုမရှိဘူးလို့အကြံဉာဏ်သုံးသပ်နိုင်တာပေါ့နော်အဲ့တော့အဲ့ဒါဆိုလို့ရှိရင်တော့သူကတော့ဒီဗိုင်းရပ်စ် COVID-19 နဲ့ဆိုင်တခြားပိုးတွေကြောင့်ဖြစ်နိုင်တယ်အဲ့တော့ဒီသွန်းသွားပြီးတဲ့နောက်မှာလည်းကျွန်တော်ပြောရတဲ့ဒီ virus ဆီတာပြုလုပ်ခြင်းအဖြစ်လည်းကျွန်တော်တို့က အဲဒါမဟုတ်ကြောင်ထပ်ပြီးတော့ဒီကျူးနိုင်တာလေးဖြစ်ဖြစ်တော့တကယ်ဆက်ပြီးရှိနိုင်သေးတယ်ဆိုတာလေးဖြစ်ဖြစ်အဲ့လိုလေးတွေပြည်လာနိုင်သေးတယ်ပေါ့နော်ကျွန်တော်ကတော့ဒီဒီကုန်းကူအပေါ်မှာအဲ့လိုလေးတုံ့တက်မိပါတယ်
တရုတ်နဲ့နယ်နိမိတ်ချင်းမှာထိစပ်နေတဲ့မြန်မာနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာကိုအများပြည်သူကတော့စိုးရိမ်နေကြပြီးသတင်းမှားတွေနဲ့ကောလာဟလတွေလည်းထွက်နေကြတာကြောင့်မို့လို့ပို့ပြီးတော့ထိတ်လန့်နေကြတာပါနိုင်ငံတကာရောက်မြန်မာတွေပါဝင်မြန်မာပြည်သူတွေစိုးရိမ်ကြီးဖြစ်နေတာနဲ့ပတ်သက်ပြီးမိမိကိုယ်ကိုအဓိကရောဂါမကူးစက်ရအောင်ပဲသတိထားကာကွယ်ကြပါလို့ကျန်းမာရေးပညာရှင်တွေကသတိပေးနေတာပါဒေါက်တာမိုးအောင်ကျော်နိုင်ကလည်းအခုလိုအကြံပေးပါတယ
်စိုးရိမ်တာကတော့ကောင်းရင်ဒါပေမဲ့လုံးလေးစိုးရိမ်တာမကောင်းပဲနဲ့ဖြစ်တာမကောင်းဘူးပေါ့အဲ့တော့လူဆိုးရင်လေဆိုတာကဒီဘုခုခဏကိုယ်တည်းဝင်လာနိုင်တယ်လို့ပြုပြုပြောကူးစက်နိုင်တဲ့ကိစ္စလေးတွေကိုကတက်နိုင်ပြီးတားဆီးမယ်ဆိုတာကောင်းတယ်ပေါ့မကောင်းတာကတော့ခုနပြောတဲ့ဒါကိုဆိုးရင်ပြီးတော့ခုနကပစ္စည်းတွေဝယ်ယူထူကောင်းတယ်နေရာတွားလိုက်ရမှာမတ်စတက်တယ်အဲအဲ့ဒီဟာတွေကြတော့ကိုမကောင်းဘူးပေါ့နော်ဆရာတို့ကထုတ်ထားတော့တပည့်စုနဲ့ကျွန်တော်တို့ကျမရေးတဲ့အလောင်းဝင်ဌာနထုတ်ထားတဲ့နီလန်းမျိုးကိုတိုင်းနာရေးနေဆိုလို့ရှိရင်တော့ဆိုရင်ဘူပံကြရီတော့ကြသွားမယ်ထင်ပါတယ
်။ရတလောမှာတော့ရန်ကုန်ဝေဘာကီအထုခုစေယုံမှာစောင့်ကြည့်နေတဲ့ကိုရီးယားသမ္မတနိုင်ငံကကူးစက်ရောဂါမှုအမြင့်ဆုံးဖြစ်နေတဲ့ဒေဂူကနေမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာတဲ့မြန်မာနိုင်ငံသားအပေါင်း100ဦးစီမှာလည်းကိုဗစ် -19 ရောဂါပိုးမရှိကြောင်းအမျိုးသားကျန်းမာရေးတပ်ခွဲမှုဆိုင်ရာဌာနရန်ကုန်ရဲ့စစ်ဆေးချက်ကိုဒီကနေ့ညနေပိုင်းမှာကျန်းမာရေးဝန်ကြီးဌာနကနောက်ဆုံးသတင်းထုတ်ပြန်ထားပါတယ်ရှင်။